မူလရန်ကျောင်းသား19ယောက်နဲ့ကျောင်းဆရာ2ယောက်သေဆုံးတဲ့ပြစ်ခတ်မှုဖြစ်ခဲ့ရာအမေရိကန်ပြည်သူတက်ဆက်စ်ပြည်နယ်ကိုမကြာခင်သွားဖို့ရှိတဲ့အကြောင်းသမ္မတဂျိုးဘိုင်ဒန်ကပြောလိုက်ပါတယ်။တက်ဆက်ရာမိသားစုဝင်တွေနဲ့တွေ့ဆုံအားပေးဖို့တက်ဆက်စ်ကိုသမ္မတကောင်နဲ့တူမကြာခင်သွားမယ်ကြောင်းဘော်ဒူးနဲ့အင်ဂျီရောမှာသတင်းတောက်တွေကိုပြောလိုက်တာပါ။မူလရန်ကျောင်းပြစ်ခတ်မှုတွေကုလသမဂ္ဂအကြီးအကဲကလည်းထိတ်လန့်တုန်လှုပ်ပြီးဝန်ထဲရကြောင်းကြေညာချက်ထုတ်ပြန်ပြောဆိုလိုက်ပါတယ်။သူသဖြင့်ကလေးတွေအများစုသေဆုံးရတဲ့အတွက်စိတ်နှလုံးထိခိုက်ရတဲ့အကြောင်းလဲအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ကပြောဆိုလိုက်ကြပါ။ပဏာသမားကပြစ်ခတ်မှုမဖြစ်ခင်မှာပဲတက်ခိုက်မဲ့အကြောင်းအွန်လိုင်းကနေသတိပေးခဲ့တယ်လို့တက်ဆက်စ်ပြည်နယ်အုပ်ချုပ်ရေးမှူးကဗိုလ်ထုတ်နေမှာပြောလိုက်ပါတယ်။ယူဗာဒေးမျိုးကရော့ဘ်မူလာရန်ကျောင်းမှာအင်္ဂါနေ့ပြစ်ခတ်မှုအတွင်းအသက်18နှစ်အရွယ်တနတ်သမားဆာဗာရိုရာမိုစာ AR-15 အမျိုးအစားတနတ်ကိုတုံးခဲ့တယ်လို့လည်းပြည်နယ်အုပ်ချုပ်ရေးမှူးဂရက်အပေါ်ကသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့တာပါ။ပြစ်ခတ်မှုမဖြစ်ခင်နိုင်ဝက်လောက်လိုမှာပဲအွန်လိုင်းကနေတုံးချင် message ပို့ခဲ့တယ်လို့လည်းပြောပါရယ်အဖွားဖြစ်သူကိုပြစ်တက်မဲ့အကြောင်းအွန်လိုင်းမှာပြောပြီးတိတ်မကြခင်မှာပဲပြစ်တက်ခဲ့တယ်လို့နောက်ပိုင်းမှာမူလရန်ကျောင်းကိုတွားပြီးပြစ်ခတ်ခဲ့တာလို့လည်းအုပ်ချုပ်ရေးမှူးကပြောပါရယ်တနသမားကရာဇဝတ်ကျောင်းနဲ့စစ်ဝေဒနာခံစားမှုတွေနောက်ကျောင်းရာဇဝတ်မရှိကြောင်းလည်းအုပ်ချုပ်ရေးမှူးကပြောဆိုထားပါရယ်